ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအွန်လိုင်းလဲလဲတဲ့ရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်တယ်လို့စွပ်စဲခံရတဲ့တရုတ်နိုင်ငံသား1200ကျော်ကိုဖမ်းပြီးနေရက်ပြန်ပို့လိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တွေမှာဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ထိန်းချုပ်နေမြေမှာစီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့ကြောင်းဝါတပ်ဖွဲ့ပြောခွင့်ရဦးညီရန်က AP သတင်းကိုပြောပါတယ်။တရုတ်နိုင်ငံပိုင်းစင်ဝါသတင်းဌာနမှာတော့ပြန်လည်လွှဲပြောင်းခံရသူတွေထဲမှာတရားခံပြေး42ဦးပါဝင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာစိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုကရင်ပြည်နယ်ထိုင်းနယ်စပ်တလျှောက်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့တရုတ်နယ်စပ်မိုင်းလားမြို့တွေမှာရှိနေပြီးအနည်းဆုံးလူ 300,000 လောက်ဟာအတင်းအကျပ်ခိုင်းစေခံနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။သူတို့ဟာအွန်လိုင်းကတစ်စက်လိမ်လည်တဲ့ဟန်ပြအချစ်ဇလန်တွေဖန်တီးရတာအတုအယောင်ရင်းနှီးမြှုပ်နှံမှုတွေနဲ့လူတွေကိုလှည့်ပြတာတရမဝင်လောင်းကစားလုပ်ငန်းတွေကိုလုပ်ကြရတယ်ရှိပါတယ်။ဇလိုင်လတုန်းကတရုတ်နိုင်ငံတမ်မတ်ကြီးချန်ဟန်းဟာနေပြည်တော်မှာစစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးနဲ့တွေ့ခဲ့ပြီးonline လောင်းကစားနဲ့လိမ်လည်မှုတွေကိုနှိမ်နှင်းမှုနဲ့အဓမ္မခိုင်းစေခံနေရတဲ့တရုတ်နိုင်ငံသားတွေကိုကယ်တင်ဖို့တောက်ဆိုပြီးမှစစ်ကောင်စီအစီအစဉ်နဲ့တရုတ်နိုင်ငံသားတွေကိုပြန်ပို့တာတွေအခုသတင်းပတ်ထဲမှာဇက်တိုင်ဖြစ်ခဲ့သလိုဝါဒေတာမှာလည်းအခုလိုအစုလိုက်ပြုံလိုက်ဖမ်းဆီးပြန်ပို့တာတွေဖြစ်ခဲ့တာပါတခါမြန်မာနိုင်ငံတည်းက online ရာဇဝတ်လုပ်ငန်းတွေမှာနိုင်ငံသားတွေလာရောက်လုကင်တာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ပြီးစိုက်ရောက်ပြည်ဝင်ခဲ့ဗီဇာနဲ့မြန်မာနိုင်ငံကိုလာရောက်မဲ့ထိုင်းလူမျိုးတွေကို show money လို့ခေါ်တဲ့ငွေသားအလုံးလောက်နဲ့အပြန်အလှန်လင်းလက်မှတ်ပြသရမယ့်လိုအပ်ချက်တွေမြန်မာစစ်ကောင်စီဘက်ကတတ်မှတ်လိုက်တဲ့ဆိုတဲ့သတင်းတွေထွက်နေပြီးဒါကိုစစ်ကောင်စီနဲ့အတူပြုနိုင်ဖို့လုပ်နေတယ်လို့ထိုင်းနိုင်ငံရဲ့ဌာနကတောက်ကြနေမှာပြောပါတယ်များ